အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတစ်ခုဖြစ်တဲ့2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေကိုနောက်ထပ်တစ်နှစ်သက်တမ်းတူဖို့အတွက်အထက်လွှတ်တော်ဗန္ဒာယီကော်မတီကနေပြီးတော့မဲခွဲပြီးအတည်ပြုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုတွေဆက်လုပ်ဖို့လိုအပ်ချက်ရှိတာမို့လို့ဖိအားပေးဆက်ပေးဖို့အတွက်ဒီလိုမျိုးပိတ်ဆို့မှုတွေကိုဥပဒေအတိုင်းဆက်ထားဖို့လိုအပ်တယ်လို့ဗန္ဒာယီကော်မတီကအထက်လွှတ်တော်အမတ်တွေကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့မှုတွေလျှော့ပေါက်ပြီးကိစ္စရပ်မှာလွှတ်တော်အတွင်းနဲ့နောက်လွှတ်တော်နဲ့အစိုးရကြားမှာသဘောကိုလဲမှုတွေကတော့ရှိနေပါတယ်။အခုဒီသက်တမ်းတိုးလိုက်တဲ့ဥပဒေဟာ2003ခုနှစ်မေလတပည့်ရေးအရေးခံအပြီးမှာချမှတ်လိုက်တဲ့ရည်ရွယ်မှုဖြစ်ပါတယ်။အဓိကချက်ကတော့တွင်းကုံပိတ်ဆို့မှုဥပဒေဖြစ်ပါတယ်။ဒီဥပဒေကိုဖယ်ရှားဖို့လိုအပ်ချက်တွေမပြည့်သေးတာကြောင့်အခုလိုမျိုးဆက်ပြီးတော့ရည်ရွယ်သက်တမ်းတိုးလိုက်တာလို့အမေရိကန်ထက်လွှတ်တော်ရဲ့ဒီဗန္ဒာယီကော်မတီဥက္ကဋ္ဌ Max Baucus ကပြောဆိုပါတယ်
။ The Burmese government has taken a number of positive political steps over the last 2 years.But it has not complied with all the requirements of the lifting of sanctions set forth in the Burmese Freedom and Democracy Act of 2003. By reauthorizing the import sanctions for 3 years,
မာဆိုရအနေနဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအပြည့်သဘောဆောင်တဲ့နိုင်ငံရေးအခြေလမ်းတွေတော်တော်များများဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်း2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအုပ်ပဒေထဲမှာအရေးယူပိတ်ဆို့မှုတွေဖယ်ရှားဖို့ဆိုရင်လိုအပ်တဲ့ချက်အားလုံးကိုလိုက်လျောဆောင်ရွက်မှုရှိသေးပါဘူး။တွင်းကုံပိတ်ဆို့မှုကိုတုံးနေဆက်ထားခြင်းအဖြစ်မြမဆိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့ဖိအားဆက်ပေးသွားပါလိမ့်မယ်
။ဒါပေမဲ့လည်းဒီဥပဒေထဲမှာသမရရဲ့လုတ်ပိုင်ခွင့်နဲ့အရေးယူတန်ခတ်မှုတွေကိုရှော့ပေါက်ပေးနိုင်တဲ့ဆိုတဲ့အချက်ပါဝင်ပါလေ။ဒါဟာမြမနိုင်ငံရဲ့အလှည့်ပြောင်းအပေါ်မှာအစိုးရအနေနဲ့လိုအပ်တယ်လို့လုတ်ကန်အရေးယူသွားနိုင်ဖို့ဖြစ်တယ်လို့ဗလာယီကော်မတီရဲ့ကြီးတန်းအဖွဲ့ဝင်တူဖြစ်တဲ့အထက်လွှတ်တော်မှ Orange Hatch ကပြောပါရတယ
်။ This provides the administration with the continued flexibility to ease trade and investment rules.between the United States and Burma while at the same time retaining the ability to reimpose sanctions
American ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာစည်းမျဉ်းတွေဖြေလျှော့ပေးနိုင်ဖို့အစိုးရကိုလုတ်ပိုင်ခွင့်ပေးထားသလိုမြန်မာနိုင်ငံမှာအခြေအနေတွေပြန်ဆိုးလာရင်ပိတ်ဆို့မှုတွေပြန်လုပ်နိုင်မယ့်အနေအထားမျိုးလည်းပြင်ထားပါတယ်မြန်မာလူထုဟာဆင်းရဲမှုနဲ့ဖိနှိပ်မှုတဘိုးအောင်မှာအချိန်တော်တော်ကြာကြာနေခဲ့ရပါတယ်လုံဆောင်စရာတွေအတော်ကြံသေးပေမဲ့လက်ရှိအာဏာရပါတီခေါင်းဆောင်မှုနဲ့အသေးရွေးခံရတဲ့ကိုယ်စားလှယ်တွေကပွင့်လင်းတဲ့မြမလူဖွဲ့စည်းတို့ဝိုင်းဝန်းလုတ်ကင်ဆောင်ရွက်နေတာကိုလည်းအတိအမှတ်ပြုပြောကြားလိုပါတယ်။ဒါဟာလူထုအလုံးအတွက်တရားဥပဒေစိုးမိုးရေးနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေအခြေတည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်
။အခုဒီ2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေဟာလာမယ့်ဇွန်လ28ရက်နေ့မှာတည်တမ်းပြည်မှာမဟုတ်လို့ဒီမတိုင်ခင်အထက်လွှတ်တော်တစ်ခုလုံးနဲ့အောက်လွှတ်တော်တရားလုံးကအတည်ပြုပေးရမှာဖြစ်ပြီးနောက်ဆုံးအဆင့်မှာသမ္မတကလက်မှတ်ထိုးရမှာပါ။အခုဒီ3နှစ်အရေးယူမှုဥပဒေတိုးလိုက်တဲ့ဆိုပေမဲ့တနှစ်တခါတော့တန်တန်းတိုးသွားမှာဖြစ်တယ်လို့ USCB American Chief Site မြန်မာရေးလှုပ်ရှားမှုအဖွဲ့ရဲ့မှုဆောင်ညွှန်ကြားရေးမှူးဦးအောင်တင်ကပြောပါတယ်။တချိန်တည်းမှာပဲဒီမြန်မာနိုင်ငံပေါ်အရေးယူမှုရှော့ပေါက်ရေးကိစ္စမှာ American နိုင်ငံရေးသမားတွေကြားမှာလည်းသဘောကိုးလဲမှုတွေအတော်လေးရှိနေတယ်လို့ပြောပါတယ
်။3နှစ်တချိန် reauthorize လုပ်ရတာ။သူ reauthorization ဆိုတာဒီပြန်လည်ပြီးတော့အာနာတီအောင်လုပ်တော့ပြ။ဆိုတော့ပထမဆုံးချမှတ်တဲ့အချိန်မှာ3နှစ်တန်းချမှတ်တယ်။တနှစ်တခါပြန်အဲတတန်းတိုးဖို့တကူကွန်ဂရက်မှာပြန်ပြီးတော့ဥပဒေချင်းတင်ရတယ်။ဆိုတော့ဒါတော့ technicality ပေါ့ဗျာ။ဟိုတော်တော်ရှုပ်ထွေးတဲ့ဟိုအချက်လက်တွေပါပဲ
။နောက်တစ်ချက်ကအခုအစိုးပြထားတဲ့အထက်မှာဒီအစိုးရပေါ့နော် administration power ဒီ waiver power ပေးထားတယ်လို့လည်းသိရပါတယ်ခင်ဗျာ။အဲ့ဒါကဒီ import ban တွေပါတယ်အကုန်လုံးပါပါလား
။ပါပါတယ် import ban လည်းပါတယ်။သမရကသူ့ရဲ့အာဏာကိုသုံးပြီးတော့ဒီအမျိုးသားလူညုံရေးရလိုအပ်တဲ့ solution ဒီအသွင်းကုန်ပေးဆိုရေးကန့်တချက်ကိုသူကရဆိုင်လို့ရတယ်။ဆိုင်ငံ့လို့ရတယ်ပေါ့။တခုတော့ပြောရသမရအဲ့လိုမျိုးဟိုအမျိုးသားလူညုံရေးဆိုတဲ့အကြံပေးတဲ့နယ်ဆိုင်ငံ့ကျင်းတည်ထားအောင်တော့ဒီဥပဒေကိုဥဆောင်ဦးချက်ပြုတဲ့အမေရိကန်ကွန်ဂရက်အမတ်တွေကတော့သူအသေးစားဆွေးနွေးဖို့လိုတာပေါ့ဆွေးလဲဆွေးနွေးပါတယ
်ဟိုတနေ့ကတော့ဒီထက်လွတ်တော်မှမက်ကွန်နန်နဲ့ဒေါန်ဆန်ဆူဂျီနဲ့တည်းရဲ့သူစကားပြောကြလို့သိရပါတယ်ခင်ဗျာလွတ်တော်ထဲမှာကတော့သဘောရရမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေနဲ့ပတ်သက်လို့လွတ်တော်တွင်သဘောရကဘယ်လိုရှိကြပါလဲခင်ဗျာ
ဆိုတော့လွတ်တော်ရဲ့သဘောထားလည်းမြန်မာနိုင်ငံအခြေအနေကိုသူကမပြတ်စောင့်ကြည့်နေရတယ်။စောင့်ကြည့်နေတဲ့ခါကျတော့မြန်မာနိုင်ငံထဲမှာတိုးတက်မှုတွေရှိတာသူမြင်တယ်။ဒါပေမဲ့ဟိုသူတို့နားရတာကတော့လက်ရှိပြောင်းလဲတွေကဟိုနောက်ပြန်ဆုံးနေတဲ့အခန်းကဏ္ဍမှာအများကြီးရှိသေးတယ်။မြန်မာနိုင်ငံပြည်သူတွေကလည်းအခုချိန်မှာတကယ်လွတ်လပ်ရေးရဟိုလွတ်လပ်ခွင့်ပေါ့နော်။စာပေစရာလွတ်လပ်ခွင့်တို့ CEO အဖွဲ့အစည်းတည်ထောင်မှုဆိုင်လွတ်လပ်ခွင့်စတဲ့ချင်းလွတ်လပ်ခွင့်တွေကိုအပြည့်အဝလည်းမရသေးတဲ့အချိန်ဖြစ်တယ်။လက်ရှိဖြစ်ပေါ်နေတဲ့အပြောင်းလဲတွေနဲ့ပတ်သက်ပြီးအဓိကအားစက်မှုတွေကဟို2015မှာဖြစ်မှာပေါ့။2015ရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်ဆန်းဆန်းရှိရှိနဲ့လုံမသာလေးအတိုက်ခံညုံနေသလိုပဲအဲဒီရွေးကောက်ပွဲနေပြီးတော့နေရာအများစုရပြီးတော့လွှတ်တော်နဲ့အစိုးရအဖွဲ့ကိုဦးဆောင်နေတဲ့အပိုင်းကိုရောက်မှာပေါ့ဆိုအဲ့လိုအချင်းရောက်တဲ့အချိန်ကိုပဲအမေရိကန်ပြည်ထောင်စုကစိတ်ချတဲ့အနေထားမရောက်သေးသေးရှိနေတဲ့နောက်ဆုံးကြံနေတဲ့ပိတ်ဆို့မှုတွေကို ရုပ်သိမ်းခြင်းနဲ့ဆန္ဒမရှိပါဘူ
း။ဟုတ်ကဲ့ကျွန်တော်တို့ဟိုတလောတော့ဒီဝေဖန်တဲ့အချို့ထွက်လာပါတယ်။အထူးဖြစ်ဒီ Mike Green လို့ပါလို့ဆိုစာရိုက်ဝါရေးကြပါတယ်။အဓိကတော့ဒီအစိုးရဘက်ကပိတ်ဆို့မှုတွေဖြေလျှော့လိုက်တဲ့ဟာမြန်ဆန်လွန်းတယ်ဆိုတဲ့အမြင်ပေါ့နော
်။အဲ့
ဒါအဓိကတော့ Mookie လို့ပါလို့နဲ့ဆက်ဆက်ပြီးတော့ရည်နံသဘောတန်ွေလုတ်ပိုင်ွေပေးလိုက်တာပါ။ချိန်ထဲမှာပဲဒီအထက်လွတ်တော်မှ McKinney လို့ပါတို့ကလည်းသတိပေးတဲ့သဘောမျိုးပြောတော့လွတ်တော်နဲ့အစိုးရကြားထဲမှာဒီပေါ်မှာနဲ့သဘောကွဲနိုင်တဲ့အနေအထားရှိပါလား။
အခုကတော့ကွဲတယ်ပြောမှာပါဗျ။အရင်တော့ဒီမြန်မာနိုင်ငံဆီကမူဝါဒနဲ့ပတ်သက်ပြီးတော့အတိုက်ဟိုပါတီကြီးနှစ်ခုကြားထဲမှာဟိုပါတီနဲ့အစိုးရကြားထဲမှာရောလွှတ်တော်နဲ့အစိုးရကြားထဲမှာရောဟိုအများကြီးတုန်ညင်မှုရှိပါတယ်။အဲအခုလိုမျိုးအဲပြားပိတ်မှုတွေကိုအတိုင်းအတာတစ်ခုထိရုပ်သိမ်းရတဲ့အချိန်ရုပ်သိမ်းနေရတဲ့အချိန်မှာအရုပ်သိမ်းမှုပမာဏအတိုင်းအတာနဲ့ပတ်သက်ပြီးတော့လွှတ်တော်နဲ့အစိုးရကြားမှာသဘောထားကွဲလွဲဝင်နေငယ်ရှိတယ်။လွှတ်တော်ထဲမှာလည်းဒီပါတီကြီးနှစ်ယောက်ကြားမှာအကွဲလမှုတွေဆုံးတရားရှိရဒါတော့သိကြပါတယ
်1998ခုနှစ်မြန်မာနိုင်ငံပေါ်ရေးယူတန်ခတ်မှုပါငွေကြေးဝင်ဆောင်မှုနဲ့ပို့ကုန်တားမြစ်ချက်တွေကိုတော့သမရရဲ့လုပ်ပိုင်ခွင့်နဲ့မကြာခင်ကပဲရှော့ပေါ့ပြီးခဲ့ပါတယ်ဒါအပြင်အခုဒီ2003ခုနှစ်ဥပဒေတည်တန်းတိုးပြီးရင်တော့ဥပဒေပါအတိုင်းသမရရဲ့လုပ်ပိုင်ခွင့်နဲ့ရေးယူမှုတွေကိုရှော့ပေါ့အောင်မဲ့လာလာလဲရှိပါတယ်2008ခုနှစ်ဂျိတ်ဥပဒေဟာလည်းအခုဒီဇူလိုင်လကုန်မှာတည်တန်းပြည်မှာမှုအဲ့ဒီဒီ2008ခုနှစ်ဥပဒေကိုလည်းလွတ်တော်နှစ်ရပ်စလုံးမှာတည်တန်းတိုးရေးဆွေးနွေးဆုံးဖြတ်ကြရအောင်မဲ့အခြေအနေမှာရှိပါတယ်ခင်ဗျာ